သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာပါ sps.com.au/burmese မှာပုံမထုတ်ခဲ့တဲ့သတင်းစာမားတွေကိုရှားဖွေပ
ါ SPS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10:00နာရီမှနားဆင်နိုင်တယ်လို့ online ကနေလည်းအချိန်မီနားဆင်နိုင်ပါပြီ
စကိုင်းတိုင်းလက်ထုပ်တော်ရွာကဒေသခံတွေရဲ့ငိုကြွေးတန်တွေပါတနက်တန်ရာတွေနဲ့တည်ဆုံကြရတယ်မိသားစုဝင်တွေရဲ့ရုပ်လောင်းတွေကလည်းအနီတဝိုက်ပြန့်ကျဲနေကြပါတယ်စကိုင်းတိုင်းမြို့မျိုးအနောက်ဘက်မန္တလေးမြို့ရွာကာလမကြီးဘေးကဒီလက်ထုပ်တော်ရွာကိုစစ်ကောင်စီတပ်ကပြီးခဲ့တဲ့ရက်ပိုင်းမှာပဲဝင်ရောက်ပစ်ခတ်သွားခဲ့တာပါအင်ဂျီ900လောက်ရှိတဲ့ဒီကျွေးရွာကဒေသခံ30ကျော်ဟာပစ်ခတ်မှုကြောင့်တည်ဆုံခဲ့ရပါတယ်တေဆုံးသူတွေဟာအသက်15နှစ်ကနေ60ကျော်အရွယ်အတွင်းလက်ထုပ်တော်ရွာဒေသခံတွေဖြစ်ပါတယ်စစ်ကောင်စီကဒီလိုအစုလိုက်အပြုံလိုက်ပစ်ခတ်တပ်ဖြတ်မှုတွေကိုအာဏာသိမ်းကာလအတွင်းနေရအနှံ့အနီးပါကျူးလွန်ခဲ့တာပါမေလ17ရက်ကစစ်တပ်ရွာထဲဝင်လာတဲ့အခြေအနေနဲ့ပတ်သက်ပြီးဒေသခံရွာသားတူက
ဖြစ်စဉ်ကတော့အဲ့ဒီဖြစ်တဲ့နေရာတော့မနေ့ကျင်းပိုင်းအနာရီတို့လို့ကိုလက်နဲ့ကြည့်နေတဲ့ပြည်ပြီးဝင်လာတာပဲဗျာပြီးတော့အဲရွာထဲကိုအာဝိုင်းထားတာပါဗျာသူတို့ပတ်ပတ်လေအာဝိုင်းပြီးတော့အဲဘာလို့ပုံဝိုင်းပြီးတော့ပုံကြောင်းနေတယ်ဝင်ပြီးတော့အာပုံကြောင်းနဲ့ရောက်တော့ကြတော့တိတ်နေတဲ့ပြည်သူတွေကိုလာလာလာထွက်ခဲ့ထွက်ခဲ့ပြီးတော့ယောက်ျားသားမှိုင်းအကုန်ထွက်ခဲ့သူထွက်ပြီးတော့အဲအကုန်ပြစ်တာပေါ့တနေရာတဲ့စုထိုင်တိုင်းပြီးတော့30ကျော်တယ်ကယုံသမီးက2ဦးပါတယ်ကြအဖွားဦး2ဦးရဲ့ကျန်တာမျိုးသားတွေကြီး34ယောက်ကြဒီနေ့တယောက်ထက်ပုံဒါအကြောင်းဖြစ်လေဆိုသူ့ကိုတက်တက်မဲ့ကိုလာလောက်သွားတာဗျအ
ဲ့ဒီနေ့အစောပိုင်းနေမထွက်ခင်အချိန်မှာပဲစစ်ကောင်စီတပ်တွေရဲ့လက်နက်ကြီးလက်နက်ငယ်တန်တွေကြာလက်ထောက်တော်ဒေသခံတွေဟာကဘာပြတ်တလို့ပြေလွှာခဲ့ကြရပါတယ်ကလေးတစ်ဖက်နဲ့ပြေးလွှားနေကြရတဲ့အမျိုးသမီးတွေမှာလည်းတချို့ကစစ်ကောင်စီရဲ့ဖမ်းဆီးခြင်းကိုခံခဲ့ကြရပါတယ်အဲ့ဒီနေ့ကဖမ်းမိသွားတယ်အမျိုးသမီးနဲ့ကလေးငယ်စုစုပေါင်းအယောက်30လောက်ကိုရွာအနောက်ဘက်မှာစုထိုင်ပြီးစစ်ဆေးမေးမြန်းခဲ့တယ်လို့ဒေသခံအချို့ကထုတ်ဖော်ပြောဆိုပါတယ်အဲ့ဒီလိုဖမ်းဆီးမေးမြန်းခံရတဲ့နေရာမှာလေဖြတ်ထားသူတွေတက်ကြီးရွယ်အိုတွေအမျိုးသမီးငယ်တွေနဲ့တချို့သောသားတဲ့အမေတွေပါဝင်ခဲ့တာပါစစ်မေးနေရင်ကသူတို့နဲ့အတူဖမ်းမိခဲ့တဲ့ရွာသားတူကိုသူတို့ရှေ့မှာတင်ပြစ်တက်လိုက်တာကြောင့်အကြောက်လွန်ပြီးသတိမမတက်ဖြစ်ခဲ့ရတယ်လို့ဖန်ဆီးခံခဲ့ရတဲ့မငယ်ကပြောပါတယ်စစ်ကောင်စီတပ်သားတွေဟာသူတို့သိကျင်တဲ့အကြောင်းအရာတွေကိုစစ်မေးခဲ့ပြီးနောက်မှာတော့တတ်မယ်ဆိုပြီးချင်းချောက်ပြောဆိုခဲ့တာကြောင့်တောင်းပန်ခဲ့ရတယ်လို့မငယ်ကသူ့ကြုံတွေ့ခဲ့ရတာကိုပြောပါတယ်
ရောက်ချက်ကတနက်တန်နေထိုးထိုးနိုင်နိုင်ကြားရဲဆိုပြီးတော့ပြေးတာပြေးရနေအာသူတို့ကဘလို့တွေကြက်ရက်ပြတာတော့အဲ့လိုတက်ခါမှဆိုတော့ရက်ပြီးတော့ဟွာပါနဲ့လက်လက်ပြေးနေဆိုတော့ဟွာမိသွားစစ်ပြေးတယ်နင်းလေဒါပြစ်လိုက်ဟွာပြစ်ပြစ်ကိုရပြစ်လိုက်ရမလားပြစ်လိုက်ရမလားပြစ်တယ်လေပြေးစခန်းဘယ်မှာလဲတဟာရောအဆေးရုံကြီးတီလာဘာကြီးတီလာသုံးစီလို့မိတာကျမတို့ဘက်ကလည်းကိုယ်အတက်လူကြီးဘာမှပြောမပြေးလိုက်ပါဘူးဒီဘက်ကလည်းဒီလိုမိတာတော့သုံးစီခုနှစ်နှစ်တမီလေးကအဲ့လိုညာအတွက်သူကထားနေပြီအဲ့အဲ့လိုသူ့ဘာတက်ပါတမီပဲတက်ပါပေါ့လေငါအဲ့မိမေတို့ဖေဖေတို့တက်ပါတော့တမီလေးပဲတက်ပါတမီပဲတက်ပါဆိုအဲ့တက်တက်ရှိမှလည်းဒါရင်ရော့ခံပြီးအဲ့အတွက်ဖွဲ့လုံးအသက်ချမ်းသာကိုညတာလား
ပြီးခဲ့တဲ့မေလကိုရမှာမန္တလေးတိုင်းမင်းချံမြို့နယ်ကစုံရွာမှာလဲဒေသခံ32ယောက်အစုလိုက်အပြုံလိုက်တည်ဆုံခဲ့ရပါတယ်စစ်တပ်ကိုထောက်ခံတဲ့သူတွေအကောင့်နဲ့စုံရွာကိုဒေသခံတော်လှန်ရေးတပ်ဖွဲ့7ဖွဲ့လောက်ကပူးပေါင်းတိုက်ခိုက်ခဲ့ပြီး3နာရီကြာတိုက်ပွဲဖြစ်ပွားခဲ့ပါတယ်။အဲ့ဒီလိုတိုက်ပွဲဖြစ်ပွားနေချိန်မှာစုံရွာနဲ့3မိုင်လောက်သာဝေးတဲ့စီမီးကုံရွာစစ်ကောင်စီတပ်စခန်းကနေလက်နက်ကြီးပစ်ကူတွေပေးခဲ့တယ်လို့တိုက်ပွဲမှာပါဝင်ခဲ့တဲ့တော်လှန်ရေးတပ်သားတွေကပြောပါတယ်။စစ်ကောင်စီကတော့စုံရွာကအရက်သားတွေတိုက်ဆုံရတာဟာပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကြောင့်ဖြစ်တယ်လို့ဆိုပါတယ်။စုံရွာတိုက်ပွဲမှာပါဝင်ခဲ့တဲ့မြင်းချံ Black Tiger က MPD အဖွဲ့ကောင်ဆောင်ဘုံမိုက်ခဲကတော့တိုက်ဆုံသွားတဲ့ပြည်သူတွေဟာစစ်ကောင်စီရဲ့လက်ချက်သားဖြစ်တယ်လို့ခြေပထားပါတယ်။
ကျွန်တော်လက်နက်ကင်သာပြည်သူတပ်ဖို့ဝင်ရတာမဟုတ်ဘူးအဲကျွန်တော်တို့လက်နက်ကင်သာပြည်သူကောက်ွယ်ဖို့တရားဒါကြောင့်ကျွန်တော်တို့လူရည်ရဲ့အခွင့်အရေးကိုကျန်ရရှိဖို့အတွက်စစ်အာဏာရှင်စနစ်ပြန်လာတယ်ပဲအာဏာရှင်စနစ်တခုတော့ကျွန်တော်တို့ကအမြင့်ပြအောင်ပြည့်ပြဖို့အတွက်ကျွန်တော်တို့ကလက်နက်ကင်ကြီးကိုတိုက်ပွဲဝင်ရပါအဲ့ဒါကြတော့ပြည်သူပြန်တဲ့အဲဆိုတဲ့တကားကြီးကတော့ကျွန်တော်လေးကိုစောင့်ချရတဲ့ဒီမှာကျွန်တော်ကတော့ထင်ပါတယ
်လက်ထောက်တော်ကြီးရွာကိုစစ်တပ်ကပိတ်ဆို့ပြီးလူ30ကျော်တပ်ဖြတ်ခဲ့မှုကိုတော့လူသားမျိုးနွယ်ပေါ်ကျူးလွန်တဲ့ရာဇဝတ်မှုဖြစ်ပြီးစစ်ရာဇဝတ်မှုမြောက်တယ်လို့အမျိုးသားညီညွတ်ရေးအစိုးရ NUG ကထုတ်ပြန်ကြေညာခဲ့ပါတယ်အဲ့ဒီကျူးလွန်မှုတွေကိုတက်မ33လက်အောက်ခံခမရ73အမှတ်900ကိုစစ်မြေပြင်အင်ဂျင်နီယာတယင်အမှတ်92ကို6ပတ်နဲ့ဆက်သွယ်ရေးတယင်နဲ့စစ်မှုထမ်းဟောင်းတွေပါဝင်တဲ့စစ်ကောင်စီရဲ့ပူးပေါင်းချက်တွေကကျူးလွန်ခဲ့တာလို့ဆိုပါတယ်အဲ့ဒီကျူးလွန်မှုတွေကိုအသေးစိတ်မှတ်တမ်းတင်ထားပြီးတရားမျှတမှုဖော်ဆောင်နိုင်မှုအတွေ့ဖြစ်နိုင်သမျှတရားစီရင်ရည်ရွယ်တွေကတစဉ်ဆက်လက်ဆောင်ရွက်သွားမယ်လို့ဆိုပါတယ်စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းနိုင်ငံအနှံအစုလိုက်ပြုံလိုက်တပ်ဖြတ်မှု144မှုကျူးလွန်ခဲ့ပြီးလူ1600ကျော်အသက်ခံခဲ့ရတယ်လို့ NUG လူအခွင့်အရေးဆိုင်ရာဝန်ကြီးဌာနကမနစ်ကထုတ်ပြန်ထားပါတယ်စကိုင်းတိုင်းမြင်းမှုမြို့နယ်တခုထဲမှာပဲယခုဖြစ်စဉ်အပါအဝင်လူအစုလိုက်ပြုံလိုက်တပ်ဖြတ်မှုခုနှစ်မှုဖြစ်ပွားခဲ့တာပါလူအခွင့်အရေးလေလာတုံ့တက်သူတို့ဖြစ်တဲ့ဥပညာကတော့စစ်ကောင်စီရဲ့ကျူးလွန်မှုတွေဟာလက်ခံနိုင်စရာမရှိတဲ့လူအခွင့်အရေးချိုးဖောက်မှုတွေဖြစ်တယ်လို့ဆိုပါတယ
်လူခွေအရာအချင်းမဆိုဒီဟာကဟိုဒီ crime against humanity တို့ဒီဒါမျိုးတွေကမချူပါတော့ရာဇဝတ်မှုဖြစ်နေတာတိထားပါတော့။နောက်အခြားတစ်ဖက်မှာကတော့ဒါကလည်းကျွန်တော်လောကကြီးလုံးများလို့ပြောတာတော့စိတ်ရည်မှုများလို့ပေါ့။နောက်လည်းဒီဟာကဘယ်တော့ကျွန်တော်တို့ဘယ် sector မဆိုတော့ဘယ်တဲ့ဆိုရမဆိုဘယ်တိုင်းတိုင်းလေးလက်ကမဆိုကျွန်တော်ပြည်သူတို့ပေါ်မှာကျွန်တော်ဟိုကကတွေ့မှုတွေပြရမယ်။နောက်ပြီးတော့မာခနာတို့တို့ကျွန်တော်တို့ဒီဆော့ရှယ်မှုတွေပေါ့နော်ကျွန်တော်တို့အဲ့ဒါပြရမယ်။ကျွန်တော်မဲ့သူကိုလိုက်ကကြံပြီးတော့မှဒီသူတွေကိုညှပ်ကြည့်တက်ဖြတ်တယ်ဆိုတာကတော့လည်းဆိုတော့တက်တဲ့ပုံစံကလည်းကျွန်တော်ကအစ်တစ်ခုချင်းကြီးကြည့်ရအောင်နော်။ဟိုဒီဟာကတကယ်ကိုညီမနေဆက်ပြီးတော့တက်ဖြတ်တာလား။ကျွန်တော်ကလူလူသားသားတက်ဖြတ်တာလားဆိုစလပေါ်မှာပြီးပြီးတော့မှလူကိုချုပ်ဖို့အတိတ်နဲ့ကိုဒီလိုအတိတ်အများကြီးထပ်ပြန်ရပါတယ်နော်။ဒီစားတော်တစ်ခုတော့ဘလို့မှလက်ခံနိုင်စရာအကြောင်းမရှိဘူးနော်။လူသားဒီကအဓိကလူခွင့်ဆိုရင်တော့ attention ခွင့်ကိုပြောတာပေါ့နော်အဲ့တော့ကျွန်တော်ဒီ attention ခွင့်ကိုချိုးဖောက်လိုက်တာကအစိုးရကတော့လူပင်ချိုးဖောက်မှုပဲ
စစ်ပွဲတွေကြမှာအယက်သားတည်ဆုံးမှုတွေဖြစ်လာခဲ့ရင်နှစ်ဖက်စလုံးမှာတာဝန်ရှိတယ်လို့လူခွင့်ရေးကာကွယ်ဆောင်ရှောက်သူတွေကဆိုကြပါတယ်အာဏာသိမ်းကာလအတွင်းလမ်းပေါ်တပိတ်တွေကိုဖြိုခွင်းရာကစားလို့အစုလိုက်ပြုံလိုက်အသက်ခံခဲ့ရတဲ့လှိုင်းသားရဖြစ်စဉ်ပကိုးဖြစ်စဉ်နဲ့မိုးပြေမို့ဆိုမုံတိုင်းပင်လက်ရက်ကုန်အနက်ပါကြတိုင်းပင်လောင်ပစီကြီးမုံလိုက်ခဲကနန်နဲ့လက်ရှိစကိုင်းတိုင်းအတွင်းကဖြစ်စဉ်တွေမှာပြည်သူထောင်နဲ့ချီတည်ဆုံခဲ့ရတာပါနိုင်ငံတကာကစစ်တပ်တိုင်းမှာလိုက်နိုင်ရမယ့်စံဖြစ်တဲ့အယက်သားပြည်သူတွေကိုပြစ်မှတ်ထားတိုက်ခိုက်ဖျက်ဆီးမှုတွေမပြုလို့ရဆိုတဲ့ကြင်ွက်ရှိပါတယ်ဒါပေမဲ့မြန်မာနိုင်ငံမှာတော့နှစ်ဖက်စလုံးကအဲ့ဒီကျင့်ဝတ်ကိုလေးစားလိုက်နာတဲ့နေရာမှာအာဏာချက်တွေရှိတယ်လို့ဥပညာက၆ပြပြောဆိုပါတယ်အထူးသဖြင့်စစ်ကောင်စီဟာအရင်ကတည်းကပြည်သူလူထုကိုဖျက်လေးဖျက်စနစ်နဲ့နှိမ့်ပတ်နှိမ့်ဆက်မှုတွေပြုလုပ်ခဲ့ပြီးအခုနောက်ပိုင်းမှာအယက်သားပြည်သူကိုပို့ပြစ်မှတ်ထားတိုက်ခိုက်ကြတွေပြုလုပ်လာတယ်လို့ဆိုပါတယ်ဒေသခံကာကွယ်ရေးတပ်တွေတိုင်းရင်းသားလက်နက်ကိုင်တွေနဲ့ပြည်သူကာကွယ်ရေးတပ်ဖွဲ့တွေအနေနဲ့လည်းပြည်သူတွေကိုပို့အကာအကွယ်ပေးနိုင်မှုလို့ပြီးပြည်သူတွေအနေနဲ့လည်းစစ်ကောင်စီတပ်တွေရဲ့လှုပ်ရှားမှုတရင်ကိုအမြဲနှာစွန့်သတိထားနေထိုင်သင့်တယ်လို့အကြံပြုတိုက်တွန်းချက်တွေလည်းရှိနေပါတယ်စစ်ကောင်စီရဲ့ပြည်သူတွေအပေါ်ကျူးလွန်နေတဲ့ပြစ်မှုတွေဟာလုံးဝလက်ခံနိုင်စရာမရှိဘူးလို့ဥပညာကဆက်ပြောပါတယ်
ကျွန်တော်အနေနဲ့ကတော့အထူးသဖြင့်နိုင်ငံကကိုပြောချင်မြင်စစ်ချင်တာပြောချင်တာကတော့ဒီဟာကပြည်ရင်းစစ်ဖြစ်နေပြီဆိုတာကိုဟိုအတိမပြုဖို့လိုအပ်လာပြီပြည်ရင်းစစ်မှာတော့မှဟိုကတော့လူထုတွေပေါ်မှာဟိုအကြောင်းမဲ့တက်ဖြတ်နေတဲ့ဒီစစ်ကောင်စီကိုကျွန်တော်အများဆုံးပေါ့နော်ဟိုကျွန်တော်ထွက်ချနိုင်အောင်ဟိုထွက်ချအောင်တော့ကျွန်တော်ပုံစံမျိုးမျိုးတော့ကျွန်တော်ဒီလူထုပေါ့နော်ကျွန်တော်ကပလူထုဟို ခက်ခကျွန်တော်မြန်မာနိုင်ငံလူနိုင်ငံသားတွေကိုကျွန်တော်အကက်ွယ်ပူပေးဖို့လိုအပ်လာပေါ့နော်အကက်ွယ်ပေးတဲ့နေရာမှာဒါနဲ့ကျွန်တော်တို့ကျွန်တော်ဒီတပ်ပန်းဆိုင်ရာကိုကျွန်တော်မထီရဲဒီတိုင်းမှာမှကျွန်တော်တို့လူပင်းချုပ်ဖို့မှုတွေကိုကျွန်တော်ကက်ွယ်ဆက်ဆောင်ရဖို့အတွက်နောက်ပြီးလူပင်းချုပ်မှုတွေကိုရွနေသွားအောင်ပူပြီးတော့မှပြည်ပြည်နဲ့ထားပေါ့နော်ဒီစစ်ကောင်စီကိုပြအပေးရတယ်ကျွန်တော်ဒီခက်ခက်ဆက်ရှင်ရဲ့ပို့လို့ဖို့အတွက်ကျွန်တော်ပူပြီးတော့မှကျွန်တော်ဟိုတက်တော့တောင်းဆိုလိုရတယ်ခင်ဗျ
လက်ရှိအခြေအနေမှာတော့မက်ငယ်တို့လက်ထုတ်တော်ရွာသားတွေဟာပေးလွတ်ရာကြော်တွေကိုတင်ဆောင်နေရပြီးစာဝင်နေရေးအခက်အခဲတွေနဲ့ကြုံတွေ့နေကြရပါတယ်စစ်တပ်တကြော့ပြန်ဝင်ရောက်လာမလားဆိုတဲ့အတွေ့နဲ့အတူနေအိမ်တွေစီပြန်ဖို့ကိုတွေးကြောက်နေကြရတာပါလက်ထုတ်တော်ရွာသူမက်ငယ်ရဲ့နားထဲမှာတော့နောက်တစ်ခေါက်ဆိုနေတို့မုတ်ဆိုးမတွေပါတက်ပြစ်မယ်ဆိုတဲ့စစ်ကောင်စီတပ်သားတွေရဲ့အော့ဟစ်ကြိမ်ပေါင်းတန်တွေသာဆွဲနေပါတော့တယ်ဒီတဲ့ရင်ဆောင်မကိုတန်လွင်ကက်ကပေးပို့ထားတာဖြစ်ပါတယ
် SBS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10နာရီမှနားဆင်နိုင်ပါတယ်နားဆင်နိုင်တဲ့နည်းလမ်းအများကြီးရှိပါတယ် Radio Digital TV Online ဒါမှမဟုတ် SBS Radio App ကနေတဆင့်နားဆင်နိုင်ပါတယ် SBS မြန်မာပိုင်းအစီအစဉ်ဖြစ်ပါတယ်ရှင်
ဒါမျိုးသတင်းဆောင်မာတွေကိုပိုနားဆင်လိုပါလား Apple Podcast, Google Podcast, Spotify တို့မှာသင်ပင်ရာဖြစ်ဖြစ်ရယူတဲ့ Podcast ကနေပါ